ဒီနေ့ဘာသာမဲ့နေကအပိုင်း30မြန်မာနိုင်ငံရဲ့အစိုးဆုံးဘာသာမဲ့လှူရှာမှုဒီအကြောင်းကျွန်တော်ပြောချင်တယ်ကျွန်တော်တည်ထားတာကို share ချင်တယ်မျှဝေချင်တယ်ပေါ့အဲ့တော့မြန်မာနိုင်ငံမှာကျွန်တော်တို့ဒီဘာသာမဲ့လှူရှာမှုလို့ပြောရင်တော်တော်များကဒါ2000ခုနှစ်အကျော်ပိုင်းမှာဖြစ်လာတဲ့ဒီဘာသာမဲ့မြန်မာလူငယ်များ group လို့ဒီ YMA တို့ကျွန်တော်အရင် group ဟို admin အနေနဲ့ပါပြီးကူညီပေးခဲ့တယ်ပေါ့ခုတော့မရှိတော့ပါဘူး group တွေကခုလည်းရှိတော့ဒီ YMSA ဆိုတဲ့ group ကိုပဲဒီအရင်ဒီ YMA ရောဘာသာမဲ့မြန်မာလူငယ်များ group ရောရဲ့နောက်ဆုံး admin နေအကုန်လုံးပေါ့နော်အတူတူဒီ admin list နဲ့ပဲ YMSA ဆိုတဲ့ဒီ Yemen Skeptic Association ဆိုတဲ့ကိုတက်ခုထောင်လာတယ်အဲ့မှာဆက်ပြီးတော့အကုန်လုံးတရားမျှဝေကြတယ်၊ကူညီကြတယ်၊ဖိမကြတယ်၊ရံဖြစ်ကြတယ်ပေါ့လေ page ကတော့ရှိသေးတယ်ဘာမီ ATS ကဒီတိုင်းပဲရှိသေးတယ်အဆင်ပြေတယ်ဘာပြဿနာမှမရှိဘူး page ကတော့ green level ပဲ warning တော့မရှိတော့တော်တော်လေးအဆင်ပြေတဲ့အနေအထားမှာရှိတယ်ပေါ့ approach လည်းကျွန်တော်တော်တော်လေးပြောင်းထားတယ်ကြောင်းထားတဲ့အတွက်ကြောင့်ဟိုတိုက်ရိုက် confrontation တွေနည်းနည်းများနည်းအောင်လုပ်ထားတယ်။တစ်ခါတလေပြောတာလေးတော့ရှိကောင်းရှိမယ်။မနေတယ်ပေါ့။အဲ့တော့ green အနေထားမှာရှိတယ်။စိတ်ချရတယ်ပေါ့။အခုလက်ရှိအထီတော့အဲ့တော့တော်တော်များအဲ့လိုပဲထင်ကြရတယ်ပေါ့။ဒီ YMAA တို့ဘာသာမဲ့မြန်မာလူငယ်များ group တို့ဒီအုပ်စုတွေဒီအဖွဲ့တွေကမြန်မာနိုင်ငံရဲ့ဘာသာမဲ့လူရှာမှုမှာအစိုးဆုံးပေါ့။ဒီအားကတကယ်တော့မားတယ်လို့ပြောရမယ်။ဟိုဒီလိုပြောလို့အဲ့ဒီမှာရှိခဲ့တဲ့အဲ့ရရဲ့ founder admin ကိုဟို ditch လုပ်ချင်တာမျိုးမဟုတ်ဘူးသူတို့နဲ့ပတ်သက်တဲ့ကိစ္စလည်းကျွန်တော်တကယ်ပြောစရာလည်းမရှိဘူးပြောဖို့လည်းမလိုဘူးထင်တယ်တကယ်မြန်မာနိုင်ငံမှာဘာသာမဲ့လှူရှာမှုအစားဆုံးလို့ကျွန်တော်တို့စပြောလို့ရှိရင်လူတွေတော်တော်များမှတ်မိကြမလားမသိဘူးဒီ1940နဲ့1950ဝန်းကျင်မှာဒီရွှေအပြီးတမာဂိုင်းဆိုတဲ့ဂိုင်းတစ်ခုရှိတယ်ပြီးတော့အဲ့ဂိုင်းရဲ့စင်ပြိုင်စင်ပြိုင်ဆိုတော့အဲ့ဂိုင်းရဲ့အဲ့လိုမျိုးဒီ brotherhood organization ပေါ့နော်တမာဒိဋ္ဌိသုတေသနအဖွဲ့ချုပ်ဆိုတာရှိတယ်ကျွန်တော်ဒီဘာကြောင့်ဒီကိစ္စကိုပြောလဲဆိုတော့ဒါဒီကိစ္စကိုပြောဖို့ဆိုရင်ကျွန်တော်တို့ကဒါ1920ဝန်းကျင်မှာရှိတဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုပါကျွန်တော်တို့ကထည့်ပြောမှရလိမ့်မယ်အဲ့တော့ဟိုအလွယ်ပြောရှင်တော့ဒီမြန်မာနိုင်ငံလူလေးမရခင်ကာလကိုတော့ပြောမှရမယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ကဟိုတမိုင်းချင်းနေမှာရှိတယ်ပထမမြန်မာနိုင်ငံတော့ဒုတိယမြန်မာနိုင်ငံတော့တတိယမြန်မာနိုင်ငံတော့ဆိုတော့ high view ကျွန်တော်တို့မိထားဖို့လိုလိမ့်မယ်။အဲ့တော့ဟိုအဲ့ဒါဒီအကောင်လုံးကတကယ်ပြောရင်ဒါဟိုအရင်ခေတ်ကတော့တည်တဲ့အတိုင်းပဲနော်ဗမာကိုလိုနီလို့လည်းကျွန်တော်မပြောချင်ဘူး။ဘာလို့လဲဆိုတော့ဟိုတမိုင်းရဲ့ဖြစ်တည်မှုတမိုင်းရဲ့စင်ကဲပြောင်းလဲလာမှုမှာအင်အားကြီးတဲ့ဟိုလူမျိုးစုအင်အားကြီးတဲ့အစုအဖွဲ့ကအင်အားငယ်တဲ့လူစုအဖွဲ့ကိုကိုလိုနီပြူတာကဒါ normal ပဲပေါ့။ရိုင်းရိုင်းပြောရင်တော့ဒါ normal ပဲပေါ့။ဟိုမမလူဝင်ရများလို့မမကိုလိုနီရောဖြစ်လို့မမနိုင်ငံတော်ဆိုတာကြီးဖြစ်လာတယ်ပေါ့။အလားတူပဲရှမ်းနေများရင်လည်းရှမ်းနေကိုလိုနီရောဖြစ်မှာပဲ။ဖြစ်လည်းဖြစ်ခဲ့တာပဲ။တခြားသူတို့ထက်ငယ်တဲ့ဒီရှမ်းအနယ်ဘွားတခြားတိုင်းသားလူမျိုးစုအသေးလေးတွေကိုဖိနှိပ်တာတွေရတာ။ဟို overall ဒီ majority ရှမ်းအနေနဲ့ရှိတာပဲ။ကချင်လည်းအလားတူပဲ။ကရင်လည်းအလားတူပဲ။ဒါတွေဘာမှသိပြောနေကြမရှိ။အဲဒီကြားထဲမှာမှလို့ identity conflict တွေလည်းရှိတယ်။ဗမာလားမွန်လားကရင်လားအဲလိုပြဿနာတွေလည်းရှိပြန်။အဲ့တော့ဒါတွေကိုကျွန်တော်သိပြောမနေချင်ဘူး။ဒါပေမဲ့ရေဘူးအဖြစ်ပြောရင်တော့ဒီဗမာနိုင်ငံတော်ဆိုတဲ့ဖြစ်တည်မှုအကုန်လုံးကျွန်တော်တို့မေ့ထားလိမ့်မယ်။လွတ်လပ်ရေးရပြီးကာလမှာမှကျွန်တော်တို့ဗမာနိုင်ငံတော်ဆိုတာကိုစပေါ်တယ်လို့မြန်မာနိုင်ငံတော်ဆိုတာစပေါ်တယ်လို့ကျွန်တော်တို့အလွယ်မှတ်လိုက်။အဲ့လိုဆိုရင်လွယ်လိမ့်မယ်။ဘာလို့ဆိုတော့အဲ့ကာလကျော်တော့မှဒါတောင်ပေါ်ဒေသတွေမြေပြင်ဒေသတွေအရင်တော့ကဘယ်တော့မှမြန်မာနိုင်ငံထဲမှာမပါဘူးခဲ့တဲ့ဒေတာတွေရပါဒီလည်းကိုဝင်လာတယ်ပေါ့အဲ့တော့တမိုင်းပုံစံနဲ့ကျွန်တော်တို့ပြန်ချင်းခဲ့ရင်တော်လွတ်လပ်ရေးရပြီးမြန်မာနိုင်ငံတော်လို့ပဲကျွန်တော်တို့ယူဆလို့ရနိုင်မယ်ကျန်တာကဒါမြန်မာမဟုတ်ခဲ့ဘူးဘယ်တော့မှလည်းမြန်မာမဟုတ်ခဲ့ဘူးပမာလို့ပဲသုံးကြတာပေါ့အဲ့တော့ဒီလွတ်လပ်ရေးမရခင်ကာလမှာကျတော့တမိုင်းနဲ့ကွဲထွက်တဲ့လှုပ်ရှားမှုတစ်ခုရှိခဲ့တယ်ဒုပမာစီရောအဲ့ဒီမှာ identity အစ်တစ်ခုပေါ်လာအရင်တော့ကဗမာဆိုတဲ့ identity ကိုဒါမြေပြင်ဒေတာမှာရှိတဲ့ဒီပမာဆိုတော့ဟိုလူမျိုးစုလို့ဆိုအလွယ်ခေါ်တဲ့လူမျိုးစုတွေရပဲပိုင်းနေပေါ့ဒါပေ မဲ့ဒီ Roman စီရင်ပေါ်ပြီးနောက်ပိုင်းမှာဒီ movement ကပြောင်းသွားတယ်ဒါဟိုဘယ်သူတွေကိုကျွန်တော်တို့ကြည့်လို့ရလဲဆိုတော့ဒီ animal farm ကိုပါလာပြန်တဲ့သခင်ပေါ့နော်သခင်ဘာတောင်းလို့ပါတော့ဒီဒုမအစီအုံကိုစတင်တည်ထောင်တဲ့ကိုဖောင်ဒါတွေထဲမှာပါတဲ့လူတွေပေါ့ဆိုတော့သူတို့ရဲ့ဟိုနှုတ်ထွက်စကားမှာဘယ်လိုပြောဘူးလဲဆိုတော့ဒါအရင်တုန်းကပေါ့ဗမာလူမျိုးစုကလူများစုမြေပြန်နေတာမှာလူများစုဖြစ်တယ်အဲ့ဒီအတွက်ကြောင့်ဒါမွန်တွေကိုတက်သိမ်းတာတို့တခြားတခြားဒီရခိုင်ဘက်ကိုတက်သိမ်းတာတို့ဒါတွေရှိခဲ့တယ်ပေါ့အဲ့တော့ဒီလူမျိုး narrative ကိုပြန်ကန်ရင်းတဲ့အတွက်ကြောင့်သူတို့ကဒုဗမာဆိုတဲ့ identity အစ်စ်ကိုဖန်တီးတယ်ဗမာဆိုတဲ့ identity ဒုဗမာဆိုတဲ့ identity ဒုဗမာဆိုတဲ့ identity ကကြတော့ဗမာလူမျိုးတစ်ခုလည်းမဟုတ်ပဲ ਨੇ ဒီနေချက်ကိုတော်လှန်ဖို့ဒီကိုလိုနီမျက်နှာဖြူပေါ့နော်ဗီဒီရှာဒီကိုတော်လှန်ဖို့ဗီဒီရှာကြီးအပါခေါ်လာတဲ့ဒီအိန္ဒိယစစ်သားပေါ့သူတို့ခေါ်ကလာပေါ့ကလာရှင်နဲ့ကလာမဲပေါ့ဗျာဒီ British India ပေါ့ဒီ British India ကိုတော်လှန်ဖို့ဒီတို့ပေါ်မှာဆိုရဲ identity အောက်မှာဒီမှာရှိတဲ့တောင်ပေါ်မြေပြန်ဒေတာ line တိုင်းရင်းသားမျိုးစုံစုဝေးတဲ့ identity ဆိုပြီးတော့ဖြစ်လာတယ်ပေါ့အဲ့ဒါကိုပို့ပြီးတော့တည်တာစေတဲ့ဥပမာဒါဟိုတို့ဒီဗမာပြည် community party စပေါ်တဲ့ကာလပေါ့ဗမာပြည် community party ကိုစလုပ်တော့ဒါတမိုင်းမှာဆိုရင်ကျွန်တော်တို့ရှင်းကြည့်ရင်တည်တယ်ပေါ့နော်စပြီးတော့ဗမာပြည် community party ကိုထောင်တဲ့အခါဒီ fraction ကနှစ်မျိုးရှိတယ်ပေါ့ဒီဗမာစကားပြောပြီးတော့ဟိုဗမာသွေးနွယ်တယ်ပေါ့နော်အလွယ်ပြောရင်တော့အဲ့လိုပဲပြောမှာပေါ့လေဒီအနည်းဆုံးတော့ဗမာအခုလက်ရှိရှိရဲ့မြန်မာနိုင်ငံနဲ့မိတ်ထက်မှရှိတဲ့တိုင်းရင်းသားဟို recognize ethnicity တွေမှာပါတဲ့အုပ်စုတွေပေါ့ဥပမာဟိုတခင်ဆိုးလို့ပြောလို့ရှိရင်ဒါတခင်အောင်ဆန်းလို့ဒီလိုလူတွေပေါ့ဒါဟိုအလွယ်ပြောရင်ဗမာတွေပေါ့ဗျာဗမာတွေအုပ်စုတစ်ခုပေါ့တစ်ဖက်မှာကျတော့ကျောင်းကိုရှယ်လို့ဒေါက်တာအမားနက်တို့နေကာဂျီတို့ဒီလိုမျိုးဒီအိန္ဒိယအနွယ်ဘွားဒီဘင်္ဂလီလို့သူတို့ခေါ်တယ်ပေါ့တချို့ကလည်းဘင်္ဂလီဟုတ်ရှင်မှာဟုတ်မှာ maybe ခေါ်တော့ခါးရေးပါလိမ့်လဲပါရင်ပါလိမ့်မယ်အဲ့တော့ဒီကလာအုပ်စုတို့ဖွဲ့ပေါ့နော်ဘင်္ဂလီက majority ဖြစ်တယ်ပေါ့အဲ့တော့အဲ့မဲ့ဆိုမြန်မာနိုင်ငံ community party ရဲ့ဟိုစားထောင်တဲ့ဟို founder တွေရဲ့ဟိုနှချမ်းခွဲလို့ရှိရင်ဒါဟိုအမတာမို့တောင်ပေါ်ဒေသအတိုင်းရင်းသားတွေຫນွေတဲ့အုပ်စုတစ်ခုပြီးလို့ရှိရင်ဒီစစ်တကောင်းဒေသပေါ့နော်စစ်တကောင်းတောင်တန်းဒေသຫນွေတဲ့ဘင်္ဂလီအုပ်စုတစ်ခုအဲ့လိုနှစ်ခုကွဲတယ်အဲ့ထဲမှာလည်းဒီလူတော်များဒါအလွယ်ဆုံးပြောရင်ဒါဒီဟောပေါ့ရဘုတ်ကိုရှယ်ဆိုအလွယ်ဆုံးပဲတခင်ဘာတင်ဒါဘင်္ဂလီကလာစစ်တကောင်းဒါဒါမဲ့ဒုဗမာအစီရင်ဝင်တယ်ဆိုလိုတာကဒီဟာဒီဒုဗမာဆိုတဲ့ identity ကိုကျွန်တော်ပြောတာပေါ့အဲ့တော့ဒီ identity ကဒါဟိုလောလောရပြီးနောက်ပိုင်းမှာအကြောင်းအမျိုးမျိုးနဲ့တို့အချင်းချင်းနေဒီမြေပြန်ဒေသလူတွေတောင်ပေါ်ဒေသလူတွေဒီတိုင်းရင်းသားတွေအချင်းချင်းတို့ညှိနှိုင်းပြီးတော့လှုပ်လိုက်ကြတယ်နောက်ပိုင်းတော့ဟိုဂရီကိုပေးတဲ့ဘုံချောင်းအစံတည်သွားတယ်ပေါ့အဲ့ဒီနောက်ပိုင်းမှာဖြစ်တဲ့ဆောက်ပြဿနာတွေကတော့အကုန်လုံးသိတယ်အဲ့ဒါကြီးကိုတော့ပြောမနေချင်ဘူးအဲ့တော့အကုန်လုံးကတို့လက်ခံနိုင်တဲ့ temp တစ်ခုကိုမြင်လို့agree လုပ်ခဲ့ကြတယ်သူတို့လက်ခံနိုင်တဲ့ခေါင်းဆောင်တယောက်ကိုမြင်လို့ agree လုပ်ခဲ့ကြတယ်အဲခေါင်းဆောင်တည်ပြီးတော့အကုန်လုံး၅ပါးတွေပေါက်တယ်ဗောဗျာနေမင်းစကားနဲ့ပြောရင်ခြိကားကြီးတိုက်ကုန်တယ်ဗောအဲ့တော့ဟိုအဲ့ဒီပြဿနာတော့တော်တည်သွားတဲ့လူလည်းအပြစ်တင်နေတာအသိပဲမရှိဘူးလို့မြင်တယ်ဗောအဲ့ဟိုတကယ်လုပ်တဲ့လူတွေရဲ့အပြစ်ပဲဗောပြောမှဆိုရင်တော့ again ပြောရင်တော့စစ်တပ်ရဲ့အပြစ်ပဲဗောထားပါတော့ဘယ်လိုပဲပြောတေချာတော့ဒီလွတ်လပ်ရေးရပြီးနောက်ပိုင်းဒီ1920ကျော်1930ကျော်1940ကျော်ဒီလွတ်လပ်ရေးရပြီးနောက်ပိုင်းကာလတွေမှာမြန်မာနိုင်ငံမှာဒီဘာသာရေးနဲ့ပတ်သက်လို့ဘာသာမဲ့လှုပ်ရှားမှုအကြီးကြီးမားမားတွေရှိခဲ့တယ်။တမာတိပြုပြဿနာအဖွဲ့ချုပ်ဆိုရင်ဒါသခင်မြတ်ဆိုင်သခင်မြတ်ဆိုင်ဆိုတာကဒုဗမာအစီရုံရဲ့ဘန်နာရေးမှုဒီတခြားသောသခင်တွေအများကြီးပါတယ်ပေါ့အဲ့ထဲမှာဆိုင်ကာလာရဲ့နိုင်ငံရေးအခြေအနေကိုလည်းကျွန်တော်နားလည်ထားဖို့လိုလိမ့်မယ်။အဲကာလာကဒါလက်ဝဲလက်ရာနိုင်ငံရေးဆိုတာထက် လက်ဝဲလက်ဝဲနိုင်ငံရေးပြဿနာတက်နေတဲ့ကာလဖာဆာဘလာကလည်းလက်ဝဲပဲကွန်မြူနတီပါတီကလည်းလက်ဝဲပဲဆိုရှယ်နီလည်းလက်ဝဲပဲပြောမှဆိုအကုန်လုံးကလက်ဝဲတွေပဲနောက်ပိုင်းထပ်ပေါ်တဲ့ဒီပါမညတာတို့ဘာလို့အကုန်လုံးလက်ဝဲတွေပဲနောက်ဆုံးဦးနေဝင်းတို့ကစားတာလက်ဝဲတွေပဲပြောလို့ရတာပါဟိုဘလို့ပဲပြောပြောသူတို့လှုပ်ရှားဖို့လှုပ်ရှားမှုတွေသူတို့ခံယူတဲ့ label တွေအကုန်လုံးကလက်ဝဲလှုပ်ရှားမှုတွေပဲဘယ်တော့မှဟို pro capitalism ကိုမသွားခဲ့ကြအောင်ဘယ်အုပ်စုမှာအဲဒါမှမှနည်းနည်း radical ဖြစ်တဲ့အုပ်စုနဲ့နည်းနည်း center ဖြစ်တဲ့အုပ်စုကွဲမယ်ဖာဆာဘလာဆိုရင် social democratic ဒီ Bernstein ဆန်တဲ့ဒီအခုနောက်ပိုင်းတော့မြန်မာထဲမှာဆိုရင်ဒါလူပောင်တစ်လိုမျိုးပေါ့နော် reformist ပေါ့ပြုပြင်ပြောင်းလဲရေးဝါဒီပေါ့တစ်ဖက်မှာကျွန်တော်ဒီဘဂပဘဂပကတော့ဒီတဲ့ဒါပေမဲ့မော်စီဒုန်းတို့ Stalin တို့ဘက်ကိုသွားတယ်ဒီအာဏာရှင်တတိပါတဲ့လက်ဝဲပေါ့ဆိုအဲ့တော့မှဘာသာဘာပွင့်လင်းပြောရင်ဒါမော်စီတုံးဝါဒလို့ပြောရလိမ့်မယ်ဒီဆိုဗီယက်ချိုင်နာအကွဲပေါ့နော်ဆိုင်းလို့ဆိုဗီယက်အကွဲမှာဒါတော့မော်စီတုံးဘက်ကိုကြွေးဝါတာပဲအဲ့ဒီထဲမှာနည်းနည်းလေးပို့ပြီး unique ဖြစ်တာကဆိုရှယ်နီဆိုရှယ်နီကတော့ဒီတီတိုဆိုဗီယက်အကွဲမှာသူကဆိုဗီယက်ဘက်ကိုပဲရက်တည်တယ်တီတိုဘက်ကိုမရက်တည်အဲ့ဒီအကွဲပြည့်ရှိမယ်ပြီးလို့ရှိရင်ဒါဦးနေဝင်ဦးနေဝင်ဆိုလဲဒီလိုပဲ Western Camp ကိုလည်းမသွားဘူးအနောက်တိုင်း Camp ကိုလည်းမသွားဘူးအရှေ့တိုင်းဒီ Soviet Camp ကိုလည်းမသွားဘူးမော်စီတုံး Camp ကိုလည်းမသွားဘူးသူကလည်းသူခွဲထွက်မယ်ဆိုပြီးတော့သွားတယ်ပမာဒီပမာရဲ့ Socialist Lansing Party ဆိုပြီးလူတွေကိုစပြီးကျင်းထဲတော့တာငါးပါးကြီးကြီးကျန်ပေါက်တော့တာပေါ့နော်သခင်ဆိုလို့ဆိုရင်ဒါဟိုစိတ်သားပြပြီးခွေသားရောင်းတယ်လို့ပါလို့ပြောတယ်ပေါ့အဲ့တော့ဒီဘာမဆိုင်ငါမဆိုင်ပေါ့နော်ဘာသာမဲ့လှူရှာမှုနဲ့ဒီဘာဖြစ်လို့ဒီကွန်ကြောင်းနဲ့ကိစ္စကြီးပြောနေတယ်လို့ပြောရင်တော့ဒါအဓိကကျွန်တော်ပြောချင်တာကဒီခေတ်ဒီကာလအဲ့ကာလမှာရှိခဲ့တဲ့နိုင်ငံရေးအခြေအနေအဲ့ကာလမှာရှိခဲ့တဲ့ socio economic အခြေအနေအဲ့ကာလမှာရှိခဲ့တဲ့တမိုင်းအခြေအနေကိုနားလည်မှာကျွန်တော်တို့ကတချို့ကိစ္စတွေကိုဆက်ပြောလို့ရတယ်အဓိကမြန်မာနိုင်ငံဖြစ်တဲ့ပြဿနာလည်းအဲ့ဒါပေါ့နော်ဟို philosophy ဆိုတဲ့ဟာတွေကိုဆက်ဖတ်တယ်ပြီးတမိုင်းနားမလဲဘူးတမိုင်းနားမလဲတော့လို့ half baked တွေဖြစ်ကုန်တယ်ပေါ့ဟိုတကယ်မြေပြင်အခြေအနေကိုမသိတော့လုံးဝဒီစိတ်ကူးရင်ဆန်တဲ့အနေအထားရောက်ကုန်တယ်။အဲ့ဒါကဟိုမြန်မာမှာအခုလက်ရှိဒီလူငယ်တူပေါ့နော်တိုးတက်တယ်ဆိုတဲ့လူငယ်တူမှာဖြစ်နေတဲ့ဟိုအကြီးမားဆုံးပြဿနာပဲ။တကယ်ဒီ organic မြေပြင်ကတမိုင်းတွေကိုမသိဘူး။လှုပ်ရှားမှုတွေကိုမသိဘူး။နားလည်းမလဲဘူး။အနောက်တိုင်းကဝင်လာတဲ့ဒီအဖြူတွေရေးတဲ့စားတွေကိုဖတ်မယ်။ပြီးအဲ့စားတွေတိုင်းလိုက်တွေးကြည့်တယ်။အဲ့ဒီဘက်မှာရောထထုံးမပေါက်ဖြစ်လာဆိုမဖြစ်ဘူး။လူရမဝင်ဘူး။ဒါပေမဲ့ပြည်တွင်းမှာတော့ဆရာကြီးလှုပ်ချင်တယ်ပေါ့။အဲ့အိမ်မိုင်းလို့ကြတဲ့နိုင်တက်ကုန်အဲ့တော့ဟိုတမိုင်းမသိဘူးမြေပြင်အခြေအနေနားမလည်ဘူးဖလော်ရီဆော့ဖတ်တယ်အမှခွေးဖြစ်တာပေါ့ဒါထားပါတော့ဘယ်လိုပဲပြောဒီတမိုင်းကိုနားဒီဟာကိုတီးဖို့ကျွန်တော်တမိုင်းနားလည်ဖို့လိုတယ်အဲကြောင့်ကျွန်တော်တမိုင်းအခြေအနေတမိုင်းနောက်ခံကိုကျွန်တော်ထောက်ပြတာပေါ့အဲ့တော့ဒီဟာကိုတီးပြီဆိုရင်ကျွန်တော်တို့ကဘာကိုတီးနိုင်ပြီလဲဆိုတော့ဒီလှုပ်ရှားမှုရဲ့အစပေါ့နော်မူရင်းအစဘယ်လိုလဲပေါ့အဲ့တော့ခုနပြောသလိုပဲအဲ့ကာလကဒါလဝဲကာလလဝဲဆိုတာဒါဟိုဘာသာရေးနဲ့ပတ်သက်လို့ရှိရင်နည်းနည်းလေးဟို ADS ပေါ့ဘာသာမဲ့ဆန်တယ်အဲ့ကာလမှာလဲဒါနောက်ပိုင်းဦးနှူးတို့ဆိုလို့ရှိရင်ဒီဟာကိုပြန်ပြီးတော့သူပဲအစဆိုလဲသူပဲရေးတာပါပဲဒါဟိုဗုဒ္ဓဘာသာကကျတော့ဖန်ရှင်ရှင်ဝါဒမဟုတ်ဘူးအဲ့ဒီတော့ကြောင့်ဒါဟို community ဝါဒနဲ့အစဉ်ပြေပါတယ်ဆိုပြီးသူရေးတယ်အဲ့ဒါဆရာကြီးသခင်ရွှေဟိုဆရာကြီးရွှေဦးတောင်တို့ဘာလို့လဲရေးတယ်ဒီတိုင်းမရေးကြတယ်တော်တော်များနောက်ဆုံးဒီဟိုတို့ကအစရေးတယ်ဒီဟိုဘာကဘာအຫນွယ်ဝင်နေတချို့တွေအားစားလည်းမျိုးရှိတယ်ပေါ့ဘာသာရေးကန့်ဆိုင်တဲ့ community ပေါ့ဗျာပြောမှဆိုရင်တော့ဒါကတော့ unique ဖြစ်လို့ねဟိုအနောက်တိုင်းမှာအဲ့ပြဿနာနဲ့ပတ်သက်ပြီး debate တစ်ခါမှဖြစ်ခဲ့ဘူးပေါ့နော် Karl Marx တို့လည်းမဖြစ်ခဲ့ဘူးသူတို့က Eurocentric ဖြစ်တယ်ဟိုပြောမှဆိုဒီအဖြူ privilege ဖြစ်တဲ့အဖြူတွေဟိုအကြီးကြီးလျှောက်ပြောသွားရအောင်နေပဲအဲ့တော့ဒီကျွန်တော်တို့မြန်မာနိုင်ငံရဲ့ socio economic အခြေအနေနဲ့ကျတော့တိုက်ရိုက်ကန့်ညီဖို့နည်းနည်းလေးခက်ခဲတယ်ပေါ့သူတို့ပြောတဲ့ဘာသာရေးဆိုတာကဒါ Christianity လို့ Jewish Judaism လို့ Islam လို့ဒီလိုမျိုးဒီ Zoroaster ဘာသာကနေခိုးချထားတဲ့ဒီ Abrahamic religion တွေကိုသူတို့ကအထူးအဖြစ်ဝေပြန်ထောက်ပြ။အဲ Protestant နဲ့ပတ်သက်လို့ကြတော့အဲ့လိုမျိုးဆက်ဆက်တွေးခေါ်တဲ့ဒီ interpretation လောက်ပဲကျွန်တော်လုပ်လို့ရမယ်။တိုက်ရိုက်ကိုကားပြီးကုတ်ဆူလို့တော်တော်လေးခက်ခဲတယ်။ဒါ Lenin တို့လည်းအဲ့လိုပဲ။သူတို့ဒေတာမှာကျတော့အဲ့လောက် Buddhist တွေကအဲ့လောက်ရှိရမရှိဘူး။နည်းတယ်အဲ့တော့တိတ်ပြဿနာမတက်ဘူးအကိစ္စနဲ့ပတ်သက်လို့မော်စီတော့ကတော့ရှင်တယ်သူကတော့ anti-relation ပဲဘာသာရေးကိုလုံးဝလက်မခံဘူးချိုက်ဘူးဒါတော့တလိုင်းလာမားတို့ပေါင်းနေသူတွေ့တော့လည်းအဲ့လိုသွားတယ်ပေါ့အဲ့တော့ဘယ်လိုပဲဖြစ်ထားပေါ့နော်ဒါတော့သူတို့ခံနေတဲ့သူတို့ပေါ့လေ ဘာသာရေးဒီဘုရားဘာသာကွန်မြူနတီဝါရနဲ့ကိုက်ကိုက်မကိုက်ကိုက်တဲ့အားကျွန်တော်ပြောသနာမဟုတ်ဘူး။အဲ့ကာလမှာလှုပ်ရှားမှုကြီးကြီးမားမားဆိုရင်ဒီတခင်မြတ်ဆိုင်တို့ရဲ့စာအုပ်တွေရှိမယ်ဘလောက်ရှိခဲ့လဲဆိုရင်ဒီဟိုပါဗောဗာလေရှေးဘုရားနောက်ဘုရားဗုဒ္ဓလက်မခံဆိုတဲ့စာအုပ်ထွက်ဖူးတယ်ပြီးလို့ရှိရင်ဒီရှင်ဥက္ကဋ္ဌကိုင်းရှင်ဥက္ကဋ္ဌဗောနော်ဒါဒီကမာတိသုတ္တနာအဖွဲ့ချုပ်ရဲ့ဆရာဆရာတော်ဗောသူတို့သဘောကျတဲ့ဆရာတော်လို့ပြောရင်ဒါရှင်ဥက္ကဋ္ဌကိုတောင်းလို့ရမှာပဲဆိုတော့ရှင်ဥက္ကဋ္ဌဆိုလည်းအဲ့လိုပဲတတော်များတည်တဲ့အတိုင်းပဲဒီဟိုလူသေးလူဖြစ်တို့လူသေးလူဖြစ်ကတော့ရှင်တယ်သူကလူသေးလူဖြစ်မယ်လို့ပြောတာထက်သူပြောတာရှင်းတယ်သူပြောချင်တယ်เนาะသူပြောချင်တဲ့ idea ကဘာလဲဆိုတော့ဟိုဗုဒ္ဓဟောဟောမဟောဟောမင်းတို့ကဗုဒ္ဓဂေါသအနောက်ကိုလိုက်တာပေါ့နော်ဗုဒ္ဓဂေါသပြောတဲ့ဟာတွေမင်းတို့ယုံတာအဲ့တော့ဗုဒ္ဓဂေါသပြောတာတော့မင်းတို့ယုံရင်ငါလည်းငါရေးချင်တာငါရေးလို့ရတယ်ဆိုလူသူလူဖြစ်မှုခြားရေးတာပဲအဲ့တော့သူ့လိုမျိုးဒီဝင်နေစရလာခေါ်တော့လဲအဲ့လိုပဲမင်းတို့ကိုးကားနေတဲ့မင်းတို့ယူနေတဲ့ interpretation တွေကပါဠိတော်ကနေမဟုတ်ဘဲနဲ့ဒီအထကထမိကာလို့ခေါ်တဲ့ဒီဗုဒ္ဓဂေါသရေးတဲ့ဟာတွေကိုမင်းတို့ကိုးကားတယ်ငါလည်းငါဟာလည်းငါရည်လို့ရတယ်ဘုဒ္ဓဘောသားလောက်တော့ငါလည်းတက်တယ်ပေါ့တကယ်လည်းတက်တာဟုတ်သူဘာသာစကားဆန်တဲ့မျိုးလောက်တက်တယ်သူဟိုအိတ်ခေအိတ်ခါမှာတကယ်ဆရာကြီးလို့ပြောလို့ရအင်းအာတိစာဝန်တာတို့အားလုံးနဲ့အတူတူတို့လုတ်ခေတာဟုတ်နော်အိတ်ကာလမှာလည်းဒါအိန္ဒိယမှာဆိုလည်းဒါအမ်ဘကာပေါ့နော်ဒေါက်တာအမ်ဘကာတို့ဘာတို့ကလည်းဒီလိုလှုပ်ရှားမှုကိုလုပ်နေပြီပေါ့ဟုတ်ထားပါတော့ဒါသူရဲ့ဒီလူတွေလူဖြစ်စာအုပ်ပြီးလို့ရှိရင်ဒီဟွာရှိမယ်ကဘာအပြီးတမှာအကျန်ဆိုတာရှိတယ်အဲ့မှာဆိုရင်ဒါမတ်ခ်စ်ဝါဒါတွေဘိုင်းနဲ့ပတ်သက်ပြီးသူအသေးစိတ်ရေးထားတယ်ဒီမော်ဒန်နစ်စင်ဒီကန့်ဒီပလေတိုအဲ့လောက်ထိသူအများကြီးရေးထားတယ်နော်ဟီဂယ်ဒီဟာတွေသူသူလိုက်ပြီးတော့ဘာသာပြန်လာတာတွေရှိတယ်တော်ကြီးလဲဟိုလေစားဖို့ကောင်းတယ်လို့ပြောရမယ်။နှုတ်ရဲ့နှစ်တရာလောက်ကဘုံကြီးတပါဒီဟာတွေဟိုလိုမျိုးတကယ်မူရင်းနဲ့တော်တော်လေးနှီးဆအောင်ဘာသာပြန်နိုင်တယ်။ဒီဘက်ခေဟိုဒီ philosophy ဘာသာပြန်တဲ့လူတွေတဲမှာတော့အဲ့လောက်အရေးရှင်ရှိတယ်လို့ကျွန်တော်မတွေ့ဘူး။ဒါပုံဝင်နေနေပြောတာ။တော်တော်များဘာသာပြန်ကြပါတယ်။ဒီအနောက်တိုင်းသဒ္ဒနာတွေပါပြန်တဲ့လူတွေအများကြီးပဲ။ဒါပေမဲ့အဲ့လောက်ဒီရှင်ဥက္ကဋ္ဌရေးတဲ့လောက်ဒီအသေးစိတ်အနည်းဆက်ဆုံးမူရင်းနဲ့တူအောင်ရေးနေပူဘာသာပြန်နိုင်တဲ့လူတော်တော်လေးရှားတယ်လို့ကျွန်တော်တော့မြင်တယ်။ဒါပေမဲ့ဒါလည်းကျွန်တော်အမြင်တစ်ခုလည်းပါ။ကျွန်တော်မသိတဲ့ဆရာကြီးဆရာကြီးလည်းရှင်းရှိမှာပေါ့။ဒါပြောတာခက်ပါတယ်။နောက်ပိုင်းကျတော့ကျွန်တော်လည်းမြန်မာဘာသာပြန်မဖတ်တော့ဘူး။မူရင်းမဖတ်တာများတော့တိတ်မသိဘူးပေါ့။နောက်ပိုင်းဘာသာပြန်ဆရာကြီးဆရာကြီးတော့အဲရေဘူးရအဖြစ်ပြောရင်တော့အဲ့လိုပြီးရင်နောက်ထပ်သူ့ရဲ့ဒီအစွဲပြုတ်တဲကုတ်ရှင်နဲ့လို့လို့ပေါ့ဒီလိုစာအုပ်တွေဆိုလည်းအလိုပါ32ပုံပယ်တယ်နဲ့ငရေပယ်တယ်ဒီပက္ခကြားနေပြီးတော့တင်ဆိုင်ကြားပေါ့နော်အဲကြားမှာပဲဘုရားဘတ်သားရဲ့ပုံစံသူပုံစံပြန်ဖော်ပြတယ်ပေါ့တော့ဝိပဿနာပေါ့သူအမြင်ကတော့ဒါကိုပဲအမှန်လို့လို့မပြောဘူးဝိပဿနာပဲဒီပိဋကကအပြင်ခံရလားမပြင်ခံရဘူးလားဒါအသူဆန်းစစ်တယ်ဖြစ်နိုင်ခြေရှိရဲ့ alternative ကိုသူထုတ်ပြတယ်လက်ခံရင်ယူလက်မခံရင်မယူနဲ့သူတို့ပြောပြဿနာမရှိသူပြောသွားတဲ့ concept ကရှင်းတယ်အဲ့တူဝါရရဲ့လို့မဟုတ်ဘူးထွက်ခဲ့တာသူပြောသွားတဲ့ concept ကိုရှင်းရှင်းလေးပြီးရင်ကမှပြောင်းလဲခံအနာရရှိနိုင်တယ်ဆိုတော့မြန်မာပြည်ရင်ဂျီနီရဲ့ပြီးတဲ့ခါကမှားနေတာကိုရှင်းနိုင်တယ်ဆိုတော့ဗုဒ္ဓဘာသာလို့ပြောနေပြီမြန်မာဗုဒ္ဓပြောတာနဲ့တန်တန်ကြီးဆန့်ကျင်နေရလဲဖြစ်နိုင်တယ်ဆိုတော့ဖြစ်နိုင်ခြေရှိတဲ့တခြား alternative တွေကိုတမိုင်းပညာရှင်တွေဒီတက်ဆိုင်ရာဒီပြီးရင်ကစစ်ဆေးတဲ့လူတွေနဲ့အတူတူရှင်းတယ်ပြီးရင်ကတုတ်တစ်ခုနဲ့တစ်ခုတိုက်တယ်ဒီတော့မှဒီလိုဟောရင်ဟိုတော့မှဟိုလိုဟောထားအဲ့နှစ်ခုကဆိုင်ကြပဲဖြစ်နေဒီတစ်ခုခုကတော့မှားရမယ်။ဒါမို့နှစ်ခုလုံးမှားရတယ်ဖြစ်နိုင်တယ်။နှစ်ခုလုံးမှန်နေတာဖြစ်နိုင်လား။ဒါ logic ကြကြသူပြန်တွေးလဲပေါ့။ဒီသဘောပဲသူလောက်ဝါရတဲ့ဘောကရှင်းတယ်။အဲ့တော့ဟိုတချို့ဒီမြန်မာမှာပြောနေတဲ့ဒီလူလူဖြစ်ဝါတာလို့ရှင်းဥက္ကဋ္ဌဝါတာလို့ဆိုတာဒါတွေကမသူပြောတာကိုနားမလည်လို့အဲ့လိုမျိုးပြောတယ်လို့ပဲကျွန်တော်တို့မြင်တယ်။အဲ့တော့ရှင်းဥက္ကဋ္ဌပြောဝါတာကရှင်းတယ်။ဟိုသူကရှင်းဘွားနောက်ဘွားမယုံလို့မင်းတို့ရှင်းဘွားနောက်ဘွားမယုံရဘူးလို့ပြောဘူး။သူယုံတယ်လည်းမပြောခဲ့ဘူးသူမယုံလည်းမပြောခဲ့ဘူးသူပြောခဲ့တာရှင်းတယ်ရှင်းဘွားနောက်ဘွားရှိတာလည်းဖြစ်နိုင်တယ်မရှိတာလည်းဖြစ်နိုင်တယ်။ရှိတယ်လို့ပြောထားတဲ့တုတ်တရားဒီမှာရှိတယ်မရှိဘူးလို့ပြောထားတဲ့တုတ်တရားဒီမှာရှိတယ်။အဲ့တော့ဒီရှိနိုင်တယ်လို့ပြောတဲ့ဟာမှန်လို့ရှိရင်မရှိနိုင်ဘူးလို့ပြောတဲ့ဟာတွေကမှားနိုင်တယ်။အဲ့လိုမျိုးပေါ့နော်သူအတိတ်က logic ကြီးကြပဲထောက်ပြသွားတယ်။အဲ့လိုမျိုးအလားတူလုံပြသွားခဲ့တာဆိုရင်ဒါ subsequent ဥယေးမှာဗုဒ္ဓနဲ့ဗုဒ္ဓဝါဒအိဆာဥမှာဆိုလဲအလားတူပဲနှီးဆက်တယ် နောက်ပိုင်းဒီရှင်ကထာနဲ့အတူတူတခင်မြတ်ဆိုင်တို့ပါတို့ဒီဒီကွင်းချောင်းဆရာတော်တို့ဒီဓမ္မဘေဘီဆရာတော်တို့သူတို့ပေါင်းလုပ်တဲ့ဒီစင်ပြိုင်သင်္ကရာနာဆိုတဲ့ဟာရှိတယ်။အဲ့ဒီဟာဆိုလည်းအဲ့လိုပဲ။ဒါဆက်ဆက်သင်္ကရာနာကိုသူတို့စင်ပြိုင်လုပ်တဲ့ဟာပဲ။ဓမ္မဘေဘီကလည်းတော့တပည့်အနေနဲ့ပါတာထင်ပါတယ်။မျိုးအသေးစိတ်ကြီးဝင်ပါမျိုးတော့မဟုတ်။အဲ့ဒီဟာမှာဆိုရင်သူတို့အဲ့ဒီစင်ပြိုင်တာဟိုဟာမှာဆိုရင်စင်ပြိုင်ဟိုသင်္ကရာနာမှာဆိုလို့ရှိရင်ဒါသူနောက်ဆုံးဘယ်လောက်ထိရှင်ဥက္ကဋ္ဌတော်ကပြောလဲဆိုတော့ဒီရှေးဘဝနောက်ဘဝ32ပုံနန်းနိုင်ငယ်ရဲ့နဲ့ပတ်သက်တဲ့တုတ်တိအကုန်လုံးကိုမြေလံမီးရှို့ဒီမြုပ်တော့မှာပဲဒီပိရိကတ်အစစ်ကိုရနိုင်မလားဆိုတာမျိုးထီသူပြောတယ်ပေါ့တော်တော်လေးစိတ်ဝင်စားဖို့ကောင်းတဲ့ဟို analysis လို့ပြောရလိမ့်မယ်အဲ့တော့မှန်ချင်းမှားချင်းလည်းကျွန်တော်လည်းသိချာမပြောနိုင်ဘူးဒါဟိုတင်ဒီသက်ဆိုင်ရာပညာရှင်တွေဒါကိုသိချာ scientific ကြကြresearch လုပ်ထားတဲ့လူတွေပဲတည်နိုင်လေအဲ့တော့ဒီနေရာမှာလည်း research က methodology စိတ်အများကြီးရှိအောင်အဲ့တော့ဘယ်လိုသွားမလဲပေါ့ပြောသူရှေ့ရတယ်သက်ဆိုင်ရာဘာသာရပ်နဲ့ပုံမှုဒီအများကြီးကိုယ်တယ်ဟောဗုဒ္ဓဘာနဲ့ပဲစာပေနဲ့ပဲတည့်တည့်သွားမလားဒါမှမဟုတ် anthropology ဘက်ကနေသွားမလားဒါမှမဟုတ်ဒီရှားဒီ historical events တွေကနေပြန်လိုက်မလားမနုဿဗေဒဘက်ကနေလိုက်မလားဘာသာရေးဟိုဘာသာစကားဖိတာဘက်ကနေပြန်လိုက်မလားလိုက်ဆရာကြီး method တွေကလည်းအများကြီးရှိတယ်ဒါကပုံသေးပြောရတော့ခက်တယ်ဆိုရှင်ကထားလဲလို့ပါဟိုလဲဖြစ်နိုင်ရေးရှိရအောင်သူလုတ်သွားတဲ့နီလန်တစ်ခုနဲ့ပဲသူပြောတယ်သူကတော့အဓိကဒီဘယ်လောက်ဒီလိုက်လုတ်လဲဆိုတော့ကျွန်တော်မှတ်မိသလောက်သူရေးတဲ့သူပြောထားတဲ့အတန်ဖိုင်နေထဲမှာကျွန်တော်နားထောင်ဖို့တလောက်ဆိုလို့ရှိရင်ဒီဟိုပါပေါ့ဖရားကဒါတချို့တွေပြောမှာနိုင်ငံကိုလာခဲ့ဘူးတယ်ပေါ့အဲ့တော့သူအဲ့ဟာကိုသူအိန္ဒိယကိုသွားတယ်အဲ့ဒီသားကနေသူအဲ့ခီးအတိုင်းမှတ်ပြီးသူခီးသွားကြည့်တယ်အဲ့လိုအားဖြင့်မြန်မာနိုင်ငံကိုရောက်เสียဘာအကြောင်းမှမရှိဘူးပေါ့အဲ့သူအဲ့ဒါကိုပြောတယ်ပေါ့အဲ့ခင်မှာတော့ဘုံကြီးတွေကလက်မခံဘူးဒါပေမဲ့ဒီခင်မှာတော့အဲ့ဒါတွေကအမှန်ဖြစ်သွားပြီလေမြန်မာနိုင်ငံကဗုဒ္ဓရောက်လာစရာဘာအကြောင်းမှမရှိဘူးဆိုတာအမှန်ပဲပေါ့ဆိုတော့အဲ့ခင်ကရှိခဲ့တဲ့နိုင်ငံတွေကိုသူတမိုင်းထဲမှာပြန်ရှာတယ်အဲ့ဒီတွေကိုသွားတယ်အဲ့ဒီသားကနေဘယ်နည်းလမ်းရှောင်းရင်ဘယ်ခီးကိုရောက်မယ်ဆိုတော့သူသွားတယ်သွားလုပြတယ်သွားကြည့်တယ်ပြန်အဲ့ဟာဒီတခြားနိုင်ငံတခုခုကိုရောက်သွားနိုင်လားဆိုတော့ဟာသူပြန်ပြီးဆန်းစစ်ပြတယ်။အဲ့လောက်ထိကိုလုတ်ခဲ့တယ်ပေါ့ပြောရမယ်ဆိုလို့ရှိရင်တော်တော်လေးကိုဒီ research methodology ကိုလည်းတော်တော်လေးဟိုသူခေတ္တခါရကောင်းတယ်လို့ပြောရမှာပေါ့နော်။တကယ်ကြီးကိုလိုက်လုတ်ပြတာ။တော်တော်လေးစိတ်ဝင်စားဖို့ကောင်းတယ်။အဲ့တော့ဟိုရှင်ဥက္ကဋ္ဌပြီးလို့ရှိရင်ရှင်ဥက္ကဋ္ဌရဲ့ဂိုင်းဝင်လို့ပဲပြောရမှာလားမယ်။သူရဲ့တပည့်ဖြစ်တဲ့ရေတာရှည်ဦးမလာဝါရအရှိတရှိဥမ္မလာဝါဒဆိုလဲအဲ့လိုပဲသူကဖုန်ကြီးဒါပေမဲ့သူကကျတော့ဥဝါတော်ဝါရဲ့တပည့်ဥဝါတော်ဝါဆိုတာကတော့ဘာလို့လဲဆိုတော့ဒီရှင်ဥက္ကဋ္ဌလူသေးလူဖြစ်စာဟုတ်ကိုရေးတော့သူကလူသေးလူဖြစ်လို့နာမည်ပေးတာမဟုတ်ဘူးသူကဒီတိုင်းပဲရေးထားတာပေါ့နော်ရေးထားတယ်ဟိုဘုကျော်အောင်ဆန်သူ့ကိုတောင်းဆိုတယ်ပေါ့ဒါဟိုစစ်ဒီဆိုလို့ရှိရင်ဒါဟိုစစ်တိုက်လို့ရှိရင်ရဲရင်တယ်ပေါ့နော်သူကကြည်ဆန်သူတို့နောက်ကနေထီမှငရဲပြည်ကိုရောက်တယ်လို့အမွေရန်သူကိုကြောပေးထားရတဲ့ပေမှငရဲမိရောက်တယ်လို့ယူရှိရပေါ့စစ်လာခေါ်ရခါလာတခုခုပေါ့နော်သူတို့အဲ့လိုပြောတယ်ပေါ့အဲ့တော့ဟုတ်ချင်မှလည်းဟုတ်မှကျွန်တော်မသိဘူးသူတို့ maybe ဘာသာရေးယူမဟုတ်တဲ့ cultural ယူလည်းဖြစ်နိုင်တယ်ဒါကပြောရခက်တယ်ဟိုမြန်မာမှာဥမာ message မူးစေးထည့်တယ်လို့မျိုးခုနှစ်ရက်ထားတယ်လို့မျိုးပေါ့ဘာသာရေးရအသေးပဲလည်းမရှိဘူးဟို reasonable လည်းမဖြစ်ဘူးဘာတုတ်တော်မှာလည်းခုနှစ်ရက်ထားရမယ်လို့မရှိဘူးရှိခဲ့မှုတွေတုတ်တန်တစ်ခုပဲရှိတယ်အဲ့ဒါဘာလဲဆိုတော့ဒီယဟန်တပါသူတင်ငန်းကိုဆွဲရှိတယ်တည်တယ်တင်ငန်းကိုဆွဲပြီးတော့ပိတ်တာဖြစ်တယ်အဲ့တော့အဲ့ဒီအကြောင်းကိုတည်တယ်ဖခင်ကတော့ပြောတယ်တဲ့ခொနည်းရတီတီတင်ငန်းကိုမကင်နဲ့မလွတ်ပြင်းနဲ့အဲ့လိုလိုလိုက်ရင်ဒီခန္ဒီတင်ငန်းမှာပိတ်တာဖြစ်နေတဲ့ဘုံကြီးကတည်သွားမယ်ပေါ့အဲ့တော့မလွတ်ပြင်းဆိုပြီးပြောတယ်ဒီတုတ်တန်တစ်ခုပဲရှိပေါ့ဒါကလည်းဖြစ်နိုင်ရည်ရှိမရှိတာကိုအုံအောင်နဲ့စဉ်းစားလို့ရတယ်ဒါပေမဲ့နောက်ပိုင်းကျတော့အဲ့ဒီဟာနေပြီးတော့ဒီခொနည်းရဲ့အဆုံးသွတ်တာတွေပါလေရက်လေတာတွေပါရောက်လာတယ်ဆိုတော့ဒါတကယ်ပဲဘာသာရေးရပုံမှာအတိတ်ပဲဆက်ဆက်မှုမရှိအတိတ်ပဲလည်းမရှိအဲ့တော့ဒီလိုမျိုးပေါ့နော်သူဘာသာမှာလည်းအဲ့လိုဖြစ်နေဖြစ်ကောင်းဖြစ်နေတယ်ဒါပေမဲ့အဲ့လိုမျိုးဘုကျောင်းဆန်ပြောတယ်ပေါ့ပြောတော့စိတ်သက်အားပေးတဲ့အနေနဲ့ဒါအခေအခါလာဆိုလည်းလိုပဲရဲဟိုရဲတော့မသိတည်တော့ငရဲမလားဆိုတာမျိုးလည်းဒါရှင်ဥက္ကဋ္ဌရေးပြီးတာပဲအဲ့တော့နောက်ပိုင်းလူတွေကတော့သူတို့ရဲ့ဒီတမိုင်းမသိမှုတမိုင်းဟိုအားနေမှုနဲ့ဒီနောက်ပိုင်းစစ်တပ်မကောင်းတာကိုအကြောင်းပြုပြီးတော့ဒီစုတွေကိုဝေဖန်တာတွေပါရတော့ရှိတယ်။ဒါပေမဲ့အဲ့ဒါအတိတ်ပဲမရှိဘူး။အဲ့ဆိုအဲ့ခေကာလမှာဒါဟိုရဲဘော်တုံးကြီးခေ လက်ရှိတော်နိုင်ခက်ဖက်စစ်တော်နိုင်ခက်အဲ့ကာလမှာရေးတဲ့ဆောင်းပါးတွေလေဒါတွေကပြောဆိုဒါတွေကဟိုဘယ်လိုပြောမလဲတိုင်းပြည်လွတ်လပ်ရေးဆိုတဲ့ဟာတွေပြီးလို့ရှိရင်ဒီအလွယ်ပြောရတယ်ဒီ imperialist anti imperialist struggle anti colonialist struggle ပေါ့အဲ့ဒီအတွက်ကိုသူတို့ရေးတဲ့ဟိုဝါဒဖြန့်ဆောင်းပါးတွေပဲဝါဒဖြန့် slogan စီပဲအဲ့တော့ဒီဘက်ကစစ်တပ်လုပ်နေရရင်လည်းမဆိုင်ဘူးစစ်တပ်ကအတုံးချတာပဲရှိတယ်ဒါကိုလည်းနားလည်အောင်လုပ်တယ်နောက်ပိုင်းအဲ့ဒါတွေကိုနားမလည်တဲ့ငပိုးတွေရှိတယ်ပေါ့နော်ဒီ slogan တွေဝါလိုက်တိုက်ခိုက်တဲ့ငပိုးတွေရှိတယ်ဒါတော့တစ်ပိုင်းပေါ့အဲ့တော့ဒီဥပဒေါ်ဝါအိစာအုပ်ကိုတော့ဒီလူတွေလူဖြစ်ဆိုပြီးကောက်ထုတ်လိုက်တာနာမည်ကိုအဲ့မှာပဲဟိုလူတွေအကုန်လုံး၅ဘာမှောက်တာပေါ့နော်တကယ်နဲ့အဲ့လူတွေလူဖြစ်စာအုပ်ကိုဖတ်ရင်ဒီလူတွေလူဖြစ်မယ်ဆိုတဲ့အပိုင်းလေးက chapter တစ်ခုစာလောက်ပဲပါတာကျွန်တော်တော်တော်များများကဒီရှေးဘဝနောက်ဘဝ32ပုံဒီပါတိပိဋကစစ်တမ်းတွေပြီးရင်ဒီဟိုခရိယံဘာသာကိုဝေဖန်တာတွေ fashion ဝါဒကိုဝေဖန်တာတွေဟိန္ဒူဝါဒကိုဝေဖန်တာတွေဒါတွေပဲများတယ်ပြောမှုဆိုတော့ဘာသာရေးတိုင်းကိုဝေဖန်လိုက်တယ်သူရဲ့ဝေဖန်ပုံကလည်းရှင်းတယ်ဘုဒ္ဓဘာသာအစစ်ကိုပြန်ရှာတယ်ဆိုတဲ့အမှန်နဲ့သူသွားတယ်ဘုဒ္ဓဘာသာလုံးဝပယ်လိုက်တာတော့မဟုတ်ဘူးသူကဘုံကြီးမျိုးဖြစ်တယ်အတွက်ကြောင့်သူယုံကြည်မှုကလည်းခိုင်မာတယ်လို့ပြောလို့ရတယ်။အဲ့တော့သူယူတဲ့ဗုဒ္ဓကတော့ရှင်တယ်။သူယူတဲ့ဗုဒ္ဓကဒါကာမစုဟီရောလို့ကန်လို့လိုမျိုးပဲ philosopher တစ်ယောက်ပဲ။အဲ့နေနေတိုင်းနေလို့ရှင်လက်တွေ့ဘဝမှာအေးချမ်းပဲပေါ့။ဒါဓမ္မဂုဏ်ကြီး6ပါးနဲ့သူပြန်ပြီးရှင်ပြတယ်။စသဖြင့်ပေါ့။အဲ့တော့လက်တွေ့မျက်တွေ့အချိန်မဆိုင်ပါဘူးတကယ်မလား။ဒီလိုမျိုးဂုဏ်ကြီးတွေကိုပို့ပြီးအားပေးတဲ့လူပေါ့လို့ပြောမှာပေါ့။အဲ့တော့ယုံကြည်မှုထက်ပညာပို့ပြီးတော့အားသာတယ်လို့ပြောလို့ရတယ်။ဒါမှမဟုတ်လို့ရှိရင်ပညာနဲ့တရားနဲ့ညီမျှတယ်လို့လည်းပြောလို့ရတယ်။ဒါတို့ကတော့ဇုံလုံးကမ်းယုံတာမျိုးမဟုတ်ဘူးပေါ့။အဲ့တော့ဥပဒေဝါဒကိုလူတွေလူဖြစ်ဆိုပြီးထုတ်ပေးလိုက်တယ်။အဲ့မှာပြဿနာအကြီးကျယ်တက်တယ်ပေါ့။အဲ့တော့ဒါဒီနောက်ပိုင်းဆာရေးဆရာရေးလဲဆိုရင်ဒါဟိုဟာရှိမယ်။ဒီကနေ့နာမည်တော့မိသွားပြီသူ။ဥအောင်တင်ဘဝတင်လို့ဆိုရင်ကိစ္စတွေအသိစိတ်တည်တယ်သူရဲ့အတန်ဖိုင်လည်းကျွန်တော်တင်ထားပြီဒီကိစ္စနဲ့ပတ်သက်ပြီးသူပြန်ပြီးတော့ knowledge sharing လုပ်တဲ့ကိစ္စသူတို့ဒီရေပုံတက်ဆိုတွေမှာထွက်ပြေးရတာတွေရွှေလေပုံဖျားမှာတွားပြီးတော့ပစာဦးတွေကိုမြုပ်ထားရတာတွေသူအများကြီးရှင်းပြပူရတာတွေရောဆိုတော့ဒီဥဝတော်ဝကိစ္စအောင်လည်းဆက်ပြောရအောင်ဥဝတော်ဝလည်းတော်တော်လေးစိတ်ဝင်စားဖို့ကောင်းတဲ့ဘုံကြီးပဲသူကရှင်ဥက္ကဋ္ဌတဲ့ဘုံကြီးတွေဒီကိုစံတယ်သူကလုံးဝဘာသာမဲ့ဘုံကြီးလို့ပြောလို့ရရုပ်ဝါဒီတည်တဲ့သူကလုံးဝဒီရုပ်ဝါဒီကလုံးဝအဆုံးရောက်ရုပ်ဝါဒီပေါ့နန်ကိုလုံးဝလက်မခံတော့ဆိုရင်ထားလို့ရှိတယ်။သူရဲ့စာအုပ်တော့ဥမာဆိုရင်သူကဘလို့အစပြုလဲဆိုတော့ဘဝသမားကြီးဂေါတမဆိုရင်အစပြုတာစိတ်ဝင်စားဖို့ကောင်းတယ်ပေါ့နော်။ဟိုဂေါတမပုံမြင်တဲ့အမြင်ကသူ့ရဲ့အမြင်ကိုကသူကဘယ်လောက်ထိနောက်ပိုင်းပြောလဲဆိုရင်ဒါဘာသာရေးကကိလေသာပေါ့နော်။ကိလေသာကြီးကွဲဘာသာရေးပေါ့။ဘာသာရေးလုံနေသူကိလေသာဆိုရင်ဒီမှာအဲ့ဘာသာရေးကိုပယ်တော့မှဒါကိလေသာပယ်မယ်ပေါ့။အဲ့တော့သူကဖျားကုံတော့9ပါဓမ္မကုံတော့6ပါတန်ခါကုံတော့9ပါဒါတော့ဘာလို့ပြန်ကိုစားထပ်ပြုလဲဆိုလူကုံတော့17ပါဆိုပြီးလုပ်လိုက်တယ်7ပါလား7ပါ17ပါလားမသိထားပါတော့အဲ့တော့ဆိုလိုတာကဟိုမင်းတို့ဖျားရည်တရားရည်တန်ခါရည်ထက်လူကပုံမြတ်တယ်လူကုံတော့ကပုံများတယ်ဆိုပြီးလုပ်လိုက်တယ်လုပ်ပြီးတော့ဒါဟိုဒီတရားရည်ကိုဘာလို့လုပ်ရလဲဒီဗုဒ္ဓဘာသာရဲ့အနှစ်ဒီဗုဒ္ဓဟောဝါဒရဲ့အနှစ်ကနောက်ဆုံးတော့ဒီလူတွေကြားမှာဆက်ဆံတဲ့ဒီဝါရိဋ္ဌတီလာပေါ့နော်ဒါပဲတော်ဒါလေးကိုပဲပြောလိုက်တာ။တာဝန်ဇာတိတတိလဝါရိဌတိလဒီနှစ်ခုပဲဘုဒ္ဓဘာသာရဲ့အနှစ်ကဒါပဲပို့သူပြောလိုက်တဲ့အနှစ်ကသဘောက။မူပြနေနေလေးစင်တာမျိုးရှိတယ်။ပြောမှဆိုလို့ရှင်ဆိုအာရိယာဖြစ်ရင်ဟိုလူတွေနဲ့အဆင်ပြေအောင်ပေါင်းတတ်တယ်တင်းတတ်တယ်။လူနဲ့အဆင်ပြေအောင်ဆိုလို့မျိုးရန်လူရဲ့လူတော့ရန်လူလိုပါပဲပေါ့။ဒါပေမဲ့ဒီလိုမျိုးဒီ societal level မှာအဆင်ပြေပြေတဟဆာတာဖြစ်ဖြစ်ပေါင်းနိုင်တယ်ပေါ့။သူ့ရဲ့ conclusion ကတော့ဆုံးအဲ့ဒါပဲ။သူကဘယ်လောက်ထိသွားလဲဆိုရင်သူကြောင်းတခါသူရဲ့တပည့်ဆိုရတယ်လို့မျိုးတာမန်လူတယောက်ပေါ့နော်သူကြောင်းကိုလည်းစာတိကာစားလူတယောက်ပါသူဆွန့်လာကြတယ်သင်ငန်းလာကြတယ်ပေါ့ဟိုတော့ဘာပြောလိုက်လဲဆိုတော့သင်ငန်းကိုကံပဲပစံနဲ့ဝတ္ထုနဲ့သင်ငန်းရဲ့ကုန်ကြမ်းစီကိုမိမကိုပေးလိုက်ပေါ့နော်မင်းကမိမကိုမင်းကတဘွားလုံးစာဟုတ်ကူတာဝန်ယူမယ်ဆိုပြီးတော့ဂတိပေးပြီးယူထားတာပေါ့အဲ့တာဝန်မကျင်မင်းတို့ရှက်ဖို့ကောင်းတယ်ပေါ့အော်ငါ့ကိုပေးမယ်ပတ်စံဝင်းမကိုမင်းပေးလိုက်တခုခုဝယ်ပေးလိုက်လို့ရှိရင်နောက်ဆုံးထမင်ဝယ်ပေးရင်တော့ဝယ်မပြောမှာပေါ့အဲ့ဒါအပူကြီးအကျိုးရှိတယ်ပေါ့ငါ့ကိုတင်ငန်းကတ်တာလဲဆိုပေါ့အဲ့လိုမျိုးထိပြောတာမျိုးရှိတယ်တို့လေးစိတ်ဝင်စားဖို့ကောင်းတဲ့ဘုံကြီးလို့ပြောရမယ်နောက်ပိုင်းဆိုရင်တို့ကဒီဟိုဘလောက်တိချက်ပြောလဲဆိုတော့ဆုလီဖျားပေါ့နော်တော်ဘလို့ပြောလဲဆိုတော့လူတယောက်ရဲ့အဲ့လိုပေးဆုံးသွားသူတယောက်ရဲ့ခန္ဓာကိုယ်အကျဉ်းချံကိုတင်ထားရင်အဲ့ဒါပါတယ်ဒါတင်ကြိုင်းနဲ့ အဲ့ဆိုရင်ရွှေတကုံဘုရားပါလေတဲ့အဲ့လိုမျိုးပြောတာကြီးလည်းရှိတယ်။စိတ်ဝင်စားဖို့တော်တော်လေးကောင်းတယ်ဥပါတော်ဝါရဲ့ဟိုတဒနာအမြင်ကဟိုသူ့ရဲ့စာအုပ်ကိုလည်းကျွန်တော် audio book လုပ်ပြီးတော့ဖတ်ပြဖို့ရှိတယ်။အနတ္တအမောင်းထုဆိုတဲ့စာအုပ်ဒါဗုဒ္ဓဒီမြန်မာနိုင်ငံထေရဝါဒရဲ့အနှစ်သာရဖြစ်တဲ့အနတ္တဝါဒကိုသူလုံးဝရကြအောင်ရှိအောင်ဝေဖန်ပြီးဆုပ်ပြတ်တောင်းလုပ်ထားတာတော်တော်လေးစိတ်ဝင်စားဖို့ကောင်းတယ်သူလူပြောင်းအောင်လုပ်တဲ့ဝါဒပေါ့နော်အနတ္တဝါဒဆိုတာလူပြောင်းအောင်လုပ်တဲ့ဝါဒဒီပရမတ်ဝါဒပေါ့ပရမတ်ဝါဒကဘယ်တော့မှအရိယတစ္ဆာမရောက်ဘူးဆိုပြီးသူကပြောတာအရိယတစ္ဆာကျတော့လူလို့အရှိတိမှာအရိယတစ္ဆာဖြစ်တယ်တော်တော်လေးစိတ်ဝင်စားဖို့ကောင်းတဲ့သဒ္ဒနာတစ်ခုပဲကျွန်တော်အဲ့ဟာ audio book တွေပိုင်းလည်းလုပ်ဖို့ရှိတယ်အပြောမဆိုရင်ဒီဘာသာရေးလှူရှာမှုဒီဘာသာမဲ့လှူရှာမှုကဒီဥပါဒောကတော်တော်လေးဟိုဘယ်လိုပြောမလဲစိတ်ဝင်စားဖို့ကောင်းတယ်ဒီဗုဒ္ဓဘာသာဟိုတာမန်ဘာသာမဲ့ရေလိုမျိုးပယ်တာတော့မဟုတ်ဘူးဒီထေရဝါဒဗုဒ္ဓဘာသာရဲ့အနှစ်သာရဖြစ်တဲ့အနတ္တအယူအဆတွေပြီးလို့ရှိရင်ဒီပရမတ်အယူအဆတွေဒါတွေကိုစုပြတ်အောင်လုပ်ပြီးတော့သူခွာချပြစ်တာပြီးတော့မှသူကဒီရုပ်ဝါဒနဲ့အစာထိုးတယ်ထိုးပြီးတော့ဒီဟာကိုအရိယသစ္စာဆိုတဲ့အမည်နဲ့သူကပြန်ပြီးတော့ဟိုဘာသာမဲ့လှုပ်ရှားမှုတစ်ခုကိုဖန်တီးယူတယ်ပြောမယ်ဆိုတာဟိုဗမာဒီဗမာဟန်ဟို atheism movement တစ်ခုလို့ပြောရမှာပေါ့ဆိုလိုတာကဟိုအနောက်တိုင်းမှာဆိုရင်ဒါခရိယန်နဲ့ပတ်သက်လို့ရှင်ဒီနိရှေတို့ပါလို့ဆိုတာဖျားသခင်တိတ်ပြီးတို့ပါလို့ပြောတာရှိဒါဘာလို့လဲဆိုတော့ဒါ Christianity ကိုသူကဝေဖန်ရတဲ့အတွက်ကြောင့်သူတို့ပြောတဲ့ဒီ nihilism ကဒါ Christianity ရဲ့ Christianity ကို reactionary လုပ်ရတယ် reaction လုပ်ရတယ် by product တစ်ခုပဲပြောမဆိုရင် god is dead တို့ပါတော့အဲ့တဘောပဲပြောမဆိုလေအဲ့အဲကြောင့်တော်တော်များဒီ nihilism တို့ပါလို့ပြောရင်ဒါ anti christian ဖြစ်တယ်လို့ဒီ post modern တို့ပါလို့ပြောရင် anti christian ဖြစ်တယ်လို့ဖြစ်ပါလို့ညာလို့ပြောတာပေါ့ဟဲ့လို့ဒသနာရှုထောင့်ကပြင်ချင်းဥပါဒောဝါရဲ့အယူအဆအခုဝင်နေပြောနေတာ organic ဖြစ်တဲ့ဒီ philosophy နည်းတစ်ခုပေါ့ဒီထေရဝါဒရဲ့ philosophy ကိုအထက်ကနေပြီးတော့ပြန်ပြီးတော့ဟိုဖြိုချပြီးတော့မှဒီ philosophy အစ်စ်တစ်ခုကိုအစားထိုးပြရတဲ့လှုပ်ရှားမှုတစ်ခုပဲအဲ့ဒီယူဆမျိုးကဒါသူ့ရဲ့တပည့်ဖြစ်တဲ့ရေတာရှိဦးမလာဝါရမှာလည်းရှိတယ်ရေတာရှိဦးမလာဝါရဆိုရင်ဒါဓမ္မစကြာကိုဘယ်လိုပြန်ဖွင့်လဲဆိုတော့သကုကရဏီညာနာကရဏီအပညာယဥပဒမာယအဲ့ဟာတွေကိုဘယ်လိုပြောလဲဆိုတော့ဒီဖျားစင်းလူလေးတစ်ခုတွေ့ရပေါ့နော်ဖျားစင်းလူကိုတွေ့ရသကုကရဏီမျက်လုံးကကြည့်တယ်ပေါ့မြင်တယ်ပေါ့ဟိုဒါလေးကကြောက်သားလေးပါလားမြေကြီးနဲ့ထုထားတာထုထားတဲ့လူကပေါင်ထဲလဲထည့်ထားနိုင်တယ်ပုတ်တမလေးခွေထဲလေးပြောတယ်ထားထားနိုင်တယ်ခြေထောက်တော့မှလည်းနင်းထားနိုင်တယ်ပေါ့ပိုင်ချတိမြင်တယ်ပေါ့သူ့ရဲ့အရှိတရားကိုတတရားကိုအဲ့လိုကနေမှလှုပ်လိုက်တဲ့အယုတ်လေးပါလားပေါ့အဲ့တော့ဒီအယုတ်လေးမှကတ်နေတဲ့ဥပဒဏ်အကြောက်ပေါ့နော်ဒါကိုဖျားလို့မြင်တဲ့ဥပဒဏ်ဒီဥပဒဏ်ကိုဖယ်လိုက်လို့ရှိရင်ဒါအယုတ်ကအယုတ်ပဲလို့မြင်တဲ့နိဗ္ဗာန်ကိုရတာပေါ့အတူရဲ့ဓမ္မစကြာအဖွင့်ရှိတရှိဦးမလာဝရရဲ့ဓမ္မစကြာအဖွင့်တော်တော်လေးစိတ်ဝင်စားဖို့ကောင်းလားဒါဒီလိုဘုန်းကြီးကြီးကအိခိအိကာလာရဲ့ဟိုအိခိကာမှာရှိတဲ့ထေရဝါဒဘုန်းကြီးတွေရဲ့ဉာဏ်ရည်နဲ့ကြတော့တော်တော်လေးကိုမြင့်နေတယ်ဒါဒီဘက်ခင်မှာအောင်တော်တော်လေးနားလေခတ်ပါလိမ့်မယ်အဲ့လိုအယူဆတယ်အဲ့လိုစကားတွေကအခုဒီပေါ့ကတ်ဆိုနားထောင်နေတယ်မှာတော့လို့ဘာသာရေးအဆွမ်းရောက်တွေပါအရှင်ဒီချိန်လိုလုံးဝကြေကွဲနေလောက်ပြီးမြေကိုမြေတွေပါကြီးကြာပြီးငိုရင်ငိုနေလောက်ပြီးတော့ထားပါတော့အဲ့တော့စေဝန်စားဖို့ကောင်းတယ်ပေါ့နော်အဲ့တော့ဟိုသူ့ရဲ့ဒီရေတရှိအချောင်းဒီတန်ခါနိုင်ရကနေလာပြီးတော့တိမ့်ဖို့လုပ်တယ်စီးဖို့ဝင်စီးဖို့လုပ်တယ်အဲ့ခစ်ကလည်းဒါဘာသာရေးဟိုဖိနေမှုကတော်တော်များတာ哦ကြောက်တဲ့မောဝင်နေစရာတွေကြောက်ပန်းဝင်နေစရာတွေဒါမျိုးတွေကလည်းရှိနေပြီအဲ့တော့ရေတရှိဥမလာဝရဝင်နေကိုလည်းဝင်နေစရာလုပ်ဖို့လုပ်တယ်သူတို့အာနတ်မီရောကတော့သူတို့မပြီးလိုက်ဘူးမပြီးတော့ဒီဆရာဒီရှင်ဝိထသေတော့မှရှင်ဝိထသူတို့အခေါ်တော့ခန္ဓာဝင်ချတော့မှဒီသူရဲ့တပည့်နတ်မြေရှင်သနာဓိကနဲ့တခင်မြတ်ဆိုင်တို့ကိုပြောတယ်ပေါ့။တခင်မြတ်ဆိုင်တို့ကလည်းကျွန်တော်ခုနပြောသလိုပဲတည်ထားပြီးသားလေ။ရှင်ဥက္ကဋ္ဌဝါဒဆိုတာကိုမရှိဘူး။ရှင်ဥက္ကဋ္ဌလုတ်ခဲ့တာကဝိပဿနာဝါဒပဲ။အဲ့တော့ရှင်ဥက္ကဋ္ဌကိုလည်းလက်ခံနေကြမလို့ရှင်ဥက္ကဋ္ဌကိုလည်းဗုဒ္ဓနေရာထားကြမလို့။အဲ့တော့ဟိုလူတွေလူဖြစ်ဆိုတဲ့ဟာကဒါရှင်ဥက္ကဋ္ဌရဲ့ပုဂ္ဂလဝါဒပေါ့နော်။သူပြောတဲ့သူ့ရဲ့တွေးမြင်တစ်ခုပဲ။ဒါတပည့်တော်တို့ကဘာမှအဲ့ဒါကြီးကိုတာဝန်ယူပြီးဖြည့်ရှင်းပေးနေကြမလို့ဘူးဆိုပြီးတော့ပဲဝင်နေစရာကိုတင်လိုက်တယ်။အဲ့တော့အဲ့တော့မှဒီထေရဝါဒဘက်ကတော်တော်လေးပြင်ဆင်ယူရတယ်ဒီလူတွေလူဖြစ်ဝိနေဆရာကျမ်းဆိုတာကိုတို့ကဘယ်လောက်ထိနာမည်တက်လဲဆိုတော့ဒီဘယ်လိုခေါ်လဲထေရဝါဒဘာကျမ်းဆိုတယ်ဒီအဲ့လိုတော့ခေါ်ရတယ် ဆိုတော့ကဒီထေရဝါဒကိုလုံးဝဟိုကာကွယ်ရတဲ့ကျမ်းတစ်ခုလို့ပြောယူဆရတယ်။အဲ့ဆိုဒီရှင်ဝုဒ္ဓပြောသွားတာတော်တော်များတယ်ကြောက်စရာကောင်းအောင်ဟိုရှင်ဝါတော်ဝါလောက်မကျမ်းပြီမယ်ရှင်ဝါတော်ဝါနီပါလောက်ဆိုးတယ်။မင်းတော့ရှင်ဝါတော်ဝါနဲ့သူနဲ့ကွာတာတစ်ခုပဲ။ရှင်ဝါတော်ဝါကလုံးဝဒီဟိုမက်တရီယယ်လစ်ဖြစ်သွားတယ်။ရှင်ဝုဒ္ဓကကြတော့သူကဒီဆီကူလာဘုဒ္ဓဇင်ပုံစံမျိုးကိုချဉ်ကပ်သွားတယ်။သူကအနတ္တကိုလက်ခံတယ်၊သတိပဋ္ဌာန်တွေပါရေကိုလက်ခံတယ်။အဲ့တော့ဒီ30ပုံရှိဘွားနောက်ဘွားဒါမျိုးတွေသူလက်မခံဘူးဒါတွေကိုသိပ္ပံနဲ့ပဲသူဖြည့်ရှင်းတယ်ဆိုလိုတာကသူကရုပ်ယူဆအောင်ကျတော့သူကရုပ်ဝါဒဘက်ကိုချင်းကပ်ပြီးတော့ဒီနံနဲ့ပတ်သက်တဲ့အပိုင်းတွေကိုမှသူကတတိပဋ္ဌာန်တို့ဝိပဿနာတို့အနတ္တလက္ခဏာတုတ်တို့ဒါမျိုးတွေနဲ့သူပြန်ပတ်တာစိတ်ဝင်စားဖို့ကောင်းတယ်ပေါ့သူအမြင်ကသူ secular buddhist ပေါ့ဗျာဒီဘက်ခေတ်အမြင်ပြောရင်တော့ဒီဟိုဆရာဝန်ဒေါက်တာဘယ်လိုလဲအေးဘယ်လိုပဲရေးနေပုံစံမျိုးပဲအဲ့လိုတစ်တရားလောက်ဆုံးတယ်ပေါ့သူကတော့ပို့လဲအချက်လဲကြားတယ်ပေါ့ဘုံကြီးဆိုတော့ဒီနောက်ပိုင်းပုံကိုတွေကတော့ဟိုနောက်တိုင်းကဟာလေးဖတ်ပြီးဘာသာလေးပါလေးနည်းပြန်ပြီးလေးကြတာပေါ့ဗျာတိတ်ဟိုပညာသားတော့တိတ်မပေါ့ပေါ့မရှင်ဝါတော့ကကြောက်လို့မဟုတ်တော့လုံးဝ materialist ပဲဒီနေရှိရ god is dead ပြောတယ်လို့မျိုးပဲသူကဒီအနတ္တလက္ခဏာတုတ်ကိုဖြိုချတယ်တတိပဋ္ဌာန်တွေပါလေးလုံနေကြကိုမလို့ဆိုတာမျိုးလုပ်တယ်ဒီဖရာတရားတန်ခါကိုဆိုရဲဟာကိုဆွဲနေတာကိလေသာအဲ့ကိလေသာကိုပယ်မှနိဗ္ဗာန်ရမယ်လို့ဖရာမရှိတော့မှနိဗ္ဗာန်ရမယ်ပေါ့သူပြောတာအဲ့သဘောမျိုးကိုသွားတယ်ရှင်ဝါတော့ကအဲ့တော့ရှင်သာရှိဥမလာဝါဒကဝါတော်ဝါဘက်ကိုတော့ပို့လိုက်တယ်။ဒါပေမဲ့ရှင်ဥက္ကဋ္ဌရဲ့တပည့်လို့လည်းပြောလို့ရ။ဆိုလိုတာကတော့ရှင်ဥက္ကဋ္ဌကတော့သူတို့ဟိုတွေးရအောင်လုပ်ပေးလိုက်တဲ့ကက်တလစ်တစ်ခုပေါ့နော်။ဒီတက္ကူးမှုတစ်ခုပေါ့။ထောက်ပံ့မှုတစ်ခုပေါ့။အဲ့ဒါဥမာဒီရှင်ဝါတော်ဝါတို့ဒီရှင်သာရှိဥမလာဝါဒတို့ကဒီ materialism ဘက်ကိုဆွဲချသွားတာပေါ့။ပို့ပြီးတော့တဆင့်မြင့်သွားတာပေါ့နော်။အဲ့လိုပြောရမှာပေါ့။အော်နောက်ဆုံးဒီဥမာဒီရရှိဥမာလာဝါဒကိုသူဝိနေစရာချတယ်ဝိနေစရာချတော့လဲလို့ပဲဆိုဝိနေစရာမှာသူဟိုဘုံကြီးတွေကဆူလိုဆိုင်းရဲ့စင်နဲ့ဝေဖန်တာပေါ့ဗျာဒါဟိုမြေကြီးရဲ့ဘဏ္ဍေအောက်မှာဒါဟိုငရေပြီရှိပါတယ်ပညာပေါ့ဒါကျွန်တော်ငငယ်တော့ကလေးခစ်တုန်းကကျွန်တော်တို့ကြားပူးခဲ့တဲ့စကားတွေပါပဲမိုင်ဘလောက်ထိပဲလူတွေကတူးနိုင်တာမိုင်ဘလောက်လောက်ရောက်လို့ရှင်ငရေရောက်ပြီးတော့ဒီမှာငရေအတန်တွေကိုပဲနေရာမှာတူးလိုက်တာကြားရတယ်လို့အဲ့လိုမျိုးဆူလိုဆိုင်းရဲ့ပေါ့နော်ဒီဟိုအရေးချင်းမရှိအချိန်မြင့်မရှိတဲ့ဒီအောက်တန်းစားစကားတွေကိုရိုင်းရိုင်းပြောရတော့အဲ့လိုမျိုးကြီးနဲ့ပြောပြီးတော့ဟိုဝင်းနေစရာချဖို့လုပ်တယ်ပေါ့အဲ့ဒါတွေကလည်းဝင်းနေစရာစာအုပ်ထဲမှာအဲ့အတိုင်းပါသေးတယ်အခုချိန်ကြီးရှိသေးတယ်သူတို့မဖြတ်နိုင်သေးဘူးအင်္ဂလိပ်စာတွေအဲ့ဒါတွေကိုလည်းတည့်ရဟာတာအနေနဲ့ထိုင်ဖတ်ပြအောင်မယ် audio book လုပ်ဖို့ရှိပါတယ်အဲ့ဒါတွေလည်းကျွန်တော်ရှင်းချင်လို့ပေါ့ဟာတာပေါ့ဗျာဒါပေမဲ့ဒါကျွန်တော်ကတော့ဟို casual ပြောနေရနော် formal ပြောနေရမှာမဟုတ်ဘူးအဲ့တော့တိတ်ပြီးတော့အရင်ကြီးဟိုပြီးတော့ဟိုဘယ်လိုပြောမလဲဟို scholastic ကြီးမခံစားသေးခြင်းကိုဒီဘာသာမဲ့ညီကအပိုင်းကကျွန်တော်ပြောသလိုပဲဟို scholastic ကျွန်တော်ချင်ကတ်တာမဟုတ်ဘူး scholastic ချင်ကတ်ခြင်းတော့ကျွန်တော်ရဲ့ scholastic ဖြစ်တဲ့ article စီကိုလာဖတ်ပေါ့နော်မဟုတ်ဘူးဆိုရင်တော့ဒါဒီပဲဒီလိုဒါကတော့ကျွန်တော်ဒီတိုင်းဟာတာအနေနဲ့လိုမျိုးဒါမှမဟုတ်လေကျွန်တော်ရတီထားတဲ့ဟာကိုဟိုတာမန်ဒီစာပေနောက်ခံအများကြီးမရှိတဲ့လူဒါမှမဟုတ်လို scholar background ကမဟုတ်တဲ့လူအဲ့လိုလူတွေအတွက်ပြောအားမလဲဒီတိုင်းပဲစိတ်ဝင်စားတဲ့လူတွေအတွက် scholar ဘက်ကဖြစ်ရင်လည်းဖြစ်ပြဿနာမရှိဘူး။ဒါစိတ်ဝင်စားတဲ့လူတွေအတွက်ကျွန်တော် informal casual ပုံစံလေးကျွန်တော်ပြောပြတာပေါ့။အဲ့တော့တစ်ခါတလေငုံအောင်တစ်ခါတလေထိအောင်တစ်ခါတလေဟာတလုံးတစ်ခါတလေစိတ်ရင်စိတ်။ဒါတော့နည်းနည်းတီးခတ်ပြီးပါ။ဟိုကျွန်တော်ကလည်းအရင် casual သွားတော့ပို့တော့ကြာတယ်ပေါ့နော် formal ရွတ်သိမကြိုက်ဘူးဆိုတော့မလို့။အဲ့ဒါထားပါတော့ကျွန်တော်စကားပြန်ဆက်ရရင်ဒီဥမလာဝါဒအဲ့ဒါတော့လောင်းဝလက်မခံဘူး။ဘောကြတော့လုံးဝရားစရာမရှိအောင်ပြန်ပတ်တာပေါ့နော်။အရှင်ဘုရားတို့တမိုင်းနာတမိုင်းမသိဘူးလားတို့အရှင်ဘုရားတို့ physics နဲ့ chemistry မှနားမလည်ပဲနဲ့ဒီဟာလေးပြောနေတပီတော့အချိန်ကုန်တယ်လို့ပြောတာ။အဲသူပြောရတယ်မှန်တာပဲဗျာဒီမှာဒီဟိုကမ္ဘာမြေကြီးအဲ့ဘယ်နေရာမှာဟိုအရေးရှိပါတယ်ဆိုတော့လူကဒါ physics မသိလို့ပေါ့နော်ရှင်းနေတာပဲဒါ chemistry နားမလည်လို့ပေါ့ဗျာ biology မသိလို့ပေါ့ဒီမြေကြီးဒီလောက်အောက်ရောက်သွားရင်ဒါ pressure တွေရှိတယ်အာ oxygen မရှိဘူးဘလို့အသက်ရှူမလဲပေါ့ဒါမျိုးတွေသူပြန်ပြီးတော့ရှင်းပြရတယ်ပေါ့ပြန်ပြီးနှက်ပြီးဆိုလဲအဲ့လိုပဲအာမာဂျီဆိုဗီယက်ယူနီယံကဟိုဒုံးကြီးဒုံးပြန်လွတ်လိုက်တာလောင်ကဘာပေါ်ရောက်နေပြီအမေရိကန်ကလုလိုက်တာလောင်ကဘာပေါ်ရောက်နေပြီအဲ့ဒါကိုနှက်ပုံမှန်နေမှာမတိုက်ဘူးလားအိမ်မှာမရှိဘူးလို့ပါလို့ပြောတာပေါ့အမှန်လားပဲလေနော်ဟိုအရင်တော့ကျွန်တော်နှက်ပြီးဆိုအပေါ်ရက်မှာပေါ်နှက်ပြီးခုနှစ်ထပ်လို့ပါလို့ပြောတာဆိုတော့အခုချိန်ကြီးမြန်မာကားကြီးမှလည်းလို့ပါပဲအခုချိန်ကြီးလည်းအဲ့လိုဘာသာကြီးဆိုင်ရာဝါးယုံကြည်မှုတွေကိုကြံလေးလာကြင်းဒီလိုပါပဲအပေါ်တက်သွားရင်ကောင်းကင်ပေါ်ရောက်တယ်ပေါ့နှစ်ပြီရောက်တယ်ပေါ့အဲ့တော့ဟိုကဒုံးပြန်သွားတာလာကဘာပေါ်တော့ရောက်နေပြီပေါ့နော်နှစ်ပြီကပုံလေးမှန်နေတာမတိုက်မိဘူးလားပေါ့အဲ့လိုမျိုးက ခခနဲ့ထိတယ်ပေါ့ပြီးရင်အာဂတာထဲမှာလေမရှိဘူးပေါ့နော်ဒီကောင်ကြီးဘလို့အသက်ရှင်လဲပေါ့ဘလို့လေမရှိဘဲနဲ့အတန်ဘလို့ရွေ့မလဲပေါ့စကားဘလို့ပြောမလဲပေါ့အဲ့လိုမျိုးဝေဖန်ကြရတယ်ပေါ့အဲ့တော့ဟိုဘုန်းကြီးတွေမဖြေနိုင်ဘူးဖြေနိုင်တော့သူတို့ကတ်တက်ပြီးတော့ဒီဘာသာရေးစာပေတမလည်းမပါတော့တဲ့ဟို logic တွေနဲ့ပြန်ပြောတာပေါ့ဒီမှာသူတို့နေတီစကားမှာအားမှာစကားပြောဖို့ဟိုအတန်မလို့ဘူးလို့ပါလို့ပြောဒါပေမဲ့တုတ်တန်ဒီမှာကျတော့ပြန်ရှင်းထားတယ်လေအဲ့ဒါကိုလည်းရှင်မလာဝရအထောက်ပြတယ်ရှင်ဖျားတို့ပြောသလိုဆိုရင်ဒီတုတ်တန်ထဲမှာဖျားနဲ့ဒီနဲ့နဲ့စကားပြောတာကျတော့နှုတ်နဲ့ပြောရတာရှာနဲ့ပြောရတာဆိုပြန်ထောက်ပြတော်တော်လေးကြီးရတာပေါ့နော်ဟိုထောက်ပြတဲ့ဟာတွေကခါသဆန်တော့ရှင်မလာဒီဥလမလာဝရလုံးဝတော်တော်လေးတီးမခံဘူးပြသူကဒီလူတွေလူပြေဝင်နေစရာထက်တော့ကျန်းတယ်အဲ့လေလူပြေဝင်နေစရာမှာကျတော့ဘာမှပြန်ပြောဘူးတခင်မြတ်ဆိုင်လို့တခင်ဆန္ဒအဓိကတော့ဒါပေမဲ့ဒီဥမလာဝရရဲ့ဝင်နေစရာရရှိအောင်ရှိအောင်ပြန်ပြောတာသူဝင်နေစရာချတဲ့ဖုန်ကြီးတွေတော့ဝင်နေစရာပြန်တင်တဲ့လောက်ထိပြန်ပြောတာတော်တော်လေးစိတ်ဝင်စားဖို့ကောင်းတယ်အဲ့ဒီဝင်နေစရာကိုလည်းအချိန်ရရင်ကျွန်တော် audio book တွေလုပ်ချင်သေးတယ်ဒါဆိုအဲ့ဒီဝင်နေစရာဒီမြန်မာနိုင်ငံဝင်နေစရာတမိုင်းမှာလုံးဝရှက်စရာအကောင်းဆုံးဝင်နေစရာပဲဥမလာဝါဒပြန်ပြောတဲ့အချက်တွေရတာဒီဘက်ခင်မှာဆိုရင်လူငယ်တိုင်းလက်ခံတော့ပြည့်အချက်တွေရတယ်ဒီဘက်ခင်သိပ္ပံပညာလည်းဆိုရင်သူပြောတာအကုန်လုံးကမှန်နေတာပဲไอ้พวกนี้ตู้วินิสระฉะได้ทีเอาล่ะพวกนี้ดิเปียวมาซอกซล้วยดิไอ้วินิสระตลอดเลยใส่หมดแล้วหมดกองจนเอาหาแล้วทีเดียวออดิโอบุ๊กนี่ก็ลงฉินดีเฉยย่ะไอ้อ่ะขาจ่ายเนาะฟอร์มเลยป่ะเนาะแคชเวลไม่เปล่าหรอกป่ะออดิโอบุ๊กสรแล้วฟอร์มเลยเปล่าอ่ะสรเออเปลี่ยนเปล่าเลยสรเนาะไอ้หลุมမျိုးป่ะเอออะไรฮะอกုံลงอ่ะ1960วินจิน1950วินจินมาผิดอ่ะอะดาดีဥနေဝင်အစိုးရတက်ကာစားကာလာပေါ့မတိုက်ခင်တက်ကာစားအဲဝင်းကျင်လေးပဲဥဝမ်မောင်လို့ပါတော့ခင်အဲဆိုရှယ်လေးခင်ပေါ့ဗျာဘယ်ပုံလဲပြောတော့အဲ့အဲ့တဘောပဲအဲ့အဲ့ကာလာရဲ့ဘာသာမဲ့လှူရှာမှုကတော်တော်လေးဟိုထားချိုင်လို့ပြောရမယ်ဒီဘက်ခင်ဘာသာမဲ့ဟိုလှူရှာမှုလိုမျိုးဒီအနောက်တိုင်းကလာတဲ့ဟို ideology တွေကိုနှုတ်သက်ခံစုတာမျိုးမဟုတ်ဘူးကျွန်တော်တို့ခေတ်ဆိုလဲအဲ့လိုပဲဒီ2000ကျော်2010ဝင်းကျင်ကျွန်တော်တို့ခေတ်တော့မဟုတ်ဘူးနော်ကျွန်တော်တို့ထက်ရှေ့စောတဲ့ခေတ်ဆိုလဲဟိုဘာသာမဲ့အယောက်တရာမှာအယောက်90လောက်ကအကုန်လုံးတော့ကျွန်တော်ပြောလို့မပြောလို့ဘူးနော်အယောက်90လောက်ကဒီ Sam Harris တို့ and again Hasia Lee တို့ပြီးရင်ဒီရှားတခြား New Horseman ပေါ့နော် New Horseman Horseman of New Atheism ပေါ့အဲ့ movement ရဲ့ဟိုစကားတွေကိုပဲနှုတ်သက်ခံဆိုတာဒီတခြားဘယ်ဘာသာလာလာဘုရားဘာသာလာလာဒါပေမဲ့ new edition movement မှာဒါဘုရားဘုရားစင်ကိုဝေဖန်တဲ့အာဂီမတ်တိတ်မရှိဘူးအဲ့ဒါစိတ်ဝင်စားဖို့ကောင်းတယ်ဒါပေမဲ့အဲ့ဒါကိုပဲသူက absorb လုပ်ယူရတာပဲယူပါပြီးတော့သိပ္ပံနဲ့ရှင်ပြရတယ်ပေါ့အဲ့တော့အဲ့ဒါက new edition movement ကဒါ2000ခုနှစ်ဝင်ကျင်မှာပေါ်တာလीတကယ်ပြောရင်ဒီခိုးဝါအလွန်ဒီ911ပေါ့နော်ဒီအမေရိကန်ရဲ့ဟို war against terror ပေါ့သူတို့ရဲ့ဒီတကယ်အဓိကတော့ဗာမိုရှင်းနဲ့လုံချင်လို့ဝင်သိမ်းတဲ့ဟာကိုအကြောင်းပြတဲ့ War Against Terror လုပ်တဲ့ကာလမှာ New Atheism Movement ကတော်တော်လေးခေတ္တဝါဒပေါ့အဲ့တော့ပြောမယ်ဆို1960လောက်ထဲကဒီသိပ္ပံပညာနဲ့ရှင်ပြီးတော့ဝေဖန်တဲ့ Movement ကတော်တော်လေးမြန်မာနိုင်ငံမှာရှိနေပြီတော်တော်လေးစိတ်ဝင်စားဖို့ကောင်းတယ်ပြီးတော့ပိုပြီးစိတ်ဝင်စားဖို့ကောင်းတာကဥပသောဝါတို့ရည်တန်ရှိဥမလာဝါတို့ကကျွန်တော် Communist ဘက်ကိုလည်းမရောက်တော့ဘူးသူကလုံးဝဒီဟို communism မှာကျတော့ဒါမတ်ဒီဒီ dialectic ပေါ့နော် historical materialism ပေါ့ဒါသမိုင်းဆိုင်ရာပြင်နုပဏိလောမှာရုပ်ဝါတာပေါ့တခင်ဆိုးမှုနဲ့ပါလာပြန်ဒါပေမဲ့ဥဝမာတို့ sorry ဥဝသောဝတို့ကကျတော့အဲ့လိုမျိုးလည်းမဟုတ်ဘူးသူတို့က materialism တည်တယ်ပဲလို့ပြောဟိုဟောပေါ့ဒီကွန်အကြောင်းတွေဘက်ကပြောရင်တော့ဒါဘူဇွာစီ materialism ပေါ့လေဒါပေမဲ့အဲ့လိုပဲပြောမှာပေါ့new edition movement ရဲ့ထက်စော်နှစ်40လောက်စော်တဲ့မြန်မာနိုင်ငံ new edition movement လို့ပြောလို့ရတယ်တော်တော်လေးစိတ်ဝင်စားဖို့ကောင်းတယ်ပြီးတော့ပိုကောင်းတာဆို organic ဖြစ်တယ်အနောက်တိုင်းကနေပြီးတော့လှုပ်ရှားမှုမပါဘူးစာပေရ influence ရှိတာပေါ့ဒါကတော့မှန်တာပေါ့ဒီလိုမျိုးဟာတွေမြန်မာသိပ္ပံပညာရှင်တွေပေါ်တွေ့ရထုတ်ဖော်ပြီးပြသတာပါမဟုတ်တာအဲ့တော့အနောက်တိုင်းဟာတော့ reference source ယူပါတယ်ဒါပေမဲ့အနောက်တိုင်းကဒီမှာပေးစာကန်စာယူရတာမျိုးမရှိဘူးအနောက်ပိုင်း ideological ကို approval ကိုတောင်းခံရတာမျိုးမရှိဘူး။ဟိုလုံးဝ organic ဖြစ်တယ် independent ဖြစ်တယ်။တော်လေးစိတ်ဝင်စားဖို့ကောင်းတယ်။အဲဒီကနေမှဒါ2000ခုနှစ်ကျော်2010ဝန်းကျင်မှာတော့ညမမာလည်းရှိလာတယ်။ဒါပေမဲ့ new edition movement တော့ပို strong ဖြစ်တယ်။ maybe 199ရောက်လောက်ကလည်းမျိုးဟို အပေါ်ရန်ပဲဒါလာမဲ့ဆန်တာပေါ့နော်10ယောက်လောက်ကပဲတကယ်ဒီ post modern နေ modernism နေ post structuralism နေဒါတွေကိုသေချာနားလည်လို့ဒီ spiritualism ကိုလည်းကောင်းကောင်းနားလည်လို့ဘာသာမဲ့ဖြစ်လာကြတာပေါ့ဒါတော့တစ်ပိုင်းပေါ့အခုနောက်ပိုင်းဆိုရင်ပို့ပြီးတော့ရည်ရတာကဒီ new edition movement ရဲ့ horseman တယောက်ဖြစ်တဲ့ Sam Harris ကအခုဟိုဟာဖြစ်နေပြီဝိပဿနာဆရာဖြစ်နေပြီဒါပေမဲ့ atheist ပဲ the secular atheist ဘာလို့လဲအခုလူတွေသုံးလုံးတယ် Hitchens ကတော့တည်သွားပြီပေါ့ဒီရှားလူတွေကတော့သူတို့သက်ဆိုင်ရာသိပ္ပံပညာနဲ့ပတ်သက်ပြီးတော့ပဲသူတို့ဆက်လုပ်ကြတယ်အော်ဒီလောက်ပါပဲပြောချင်တာကမြန်မာနိုင်ငံမှာဘာသာမဲ့လှုပ်ရှားမှုလို့ပြောရင်1940 1950ဝင်ချင်ပါတယ်ကတကယ် organic ဖြစ်တဲ့ဘယ် NGO ဘေးစားကစားမှမစားတဲ့ဘယ်အနောက်တိုင်း ideology ကိုမှနှုတ်သက်ခံမစိုးတဲ့ဘယ်နောက်တိုင်းပညာရှင်ရဲ့လက်အောက်မှာမှကြုံမခံတဲ့တကယ်မြန်မာပြည်တွင်းကတကယ် Buddhism ရဲ့အနှစ်သာရတွေကိုရိုက်ချိုးပြတဲ့တကယ် organic intelligence ရှိခဲ့တယ်ဘယ်တက္ကသိုလ်ကြီးရဲ့ PhD ပေးတဲ့ intelligence တော့မဟုတ်ဘူးဒါပေမဲ့တကယ်မြေပြင်ဘဝတကယ် society ရဲ့တကယ် organic ဖြစ်တဲ့ grassroots တွေနဲ့ချိတ်ဆက်ပြီးတော့ဆက်ဆံရင်းနဲ့နောက်တိုင်းမှနောက်ပိုင်း PhD thesis စီမှာဘာသာပြန်ရလောက်တဲ့အထိကိုးကားရလောက်တဲ့အထိအောင်မြင်ခဲ့တဲ့ပုံကိုရှိတယ်ဒါကိုကျွန်တော်ပြောချင်တာဒီလောက်ပါပဲအဲ့ဆိုရင်နောက်ထပ်ဘာသာမဲ့ညီကအပိုင်းတစ်ယောက်တော့မှာပဲဆက်တွေ့ကြမယ်